နိုင်ငံကအိုလံပစ်ကော်မတီ IOC ဟာဒီသတင်းပတ်ထည်အာဂျင်တီးနားနိုင်ငံဘူနိုဆိုက်ရက်စ်မြို့မှာတွေ့ဆုံဆွေးနွေးပြီးစနေနေ့ကြာရင်တော့2020ပြည့်နှစ်နွေရာသီအိုလံပစ်အားကစားပွဲတော်ကိုအင်ရှင်ဖြစ်လက်ခံကျင်းပမယ်မြို့ကိုမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။လောလောဆယ်အင်ရှင်ဖြစ်နဲ့အဆိုပြုထားတဲ့မြို့တွေကတော့ဂျပန်နိုင်ငံတိုကျိုမြို့၊တူရကီနိုင်ငံအစ္စတန်ဘူမြို့နဲ့စပိန်နိုင်ငံမက်ဒရစ်မြို့တွေဖြစ်ပါတယ်။ဆူနာမီရေလိုင်းတံကြောင့်ပျက်စီးသွားတဲ့ဖူကူရှိမာနျူကလ িয়ার ဆက်ရုံကရေယိုတတိကျွတ်တက်တွေယူဆိုင်ထွက်လာနေတဲ့အပေါ်စိုးရိမ်မကင်းမှုတွေတက်တာအောင်လှုံ့ဆော်မှုလိုအပ်နေစေဖြစ်ပေမဲ့အခုချိန်ထိကတော့အင်ရှင်ဖြစ်အဆိုပြုထားတဲ့အထက်ဂျပန်နိုင်ငံကိုလူချိန်များနေကြပါတယ်ဂျပန်နိုင်ငံကအိုလံပစ်အားကစားပွဲကျင်းပရေးတာဝန်ရှိသူတွေကလည်းတိုကျိုမှာကျင်းပမယ့်အစီအစဉ်ကိုအားပေးသူတွေတနေ့တခြားတိုးလာနေတယ်လို့ပြောဆိုထားတာပါနိုင်ငံရေးပြဿနာတွေကြောင့်အစ္စတန်ဘူမြို့ရဲ့အဆိုပြုချက်ကမရေမရာဖြစ်နေရပေမဲ့အင်ရှင်ဖြစ်ကျင်းပခွင့်ရရေးကြိုးပမ်းနေတဲ့တူရကီတာဝန်ရှိသူတွေကတော့နောက်ဆုံးချိန် IOC ရဲ့လူမှုသဘောထားစစ်တမ်းတွေမှာထောက်ခံမှု83ရာခိုင်နှုန်းရရှိခဲ့ပြီးအဆိုပြုထားတဲ့သုံးနိုင်ငံထဲမှာအများဆုံးလို့လည်းပြောပါရယ်စီးပွားရေးနဲ့အလုပ်လက်မဲ့ပြဿနာတွေကြုံတွေ့နေရတဲ့စပိန်နိုင်ငံကတော့အိုလံပစ်ပွဲတော်ကနေလူတိုင်းဝိုင်းကိုပြောင်းလဲလာစေမယ့်အကြောင်းပြောဆိုစည်းရုံးနေပါတယ်